အမေရိကန်သမ္မတဘရက်အိုဘားမားဂျာမနီနိုင်ငံဘာလင်မြို့ကတမန်ဝင်ဘရန်ဒန်ဘတ်ဂိတ်မှာပြောကြားသွားတဲ့မိန့်ခွန်းအတွင်းကမ္ဘာတစ်လုံးကနျူကလ িয়ার လက်နက်ကင်းမဲ့ရေးလှုပ်ဆောင်ဖို့တိုက်တွန်းပြောဆိုသွားပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်မှု၃ပုံတစ်ပုံရှော့ချရေးအတွက်လှုပ်ဆောင်သွားမှာဖြစ်တယ်လို့စစ်အေးခေတုံးကနျူကလ িয়ার ရန်သူတွေအဖြစ်ယက်တီခဲ့ကြတဲ့အနေထားနဲ့ကြော်လွန်ပြီးယက်တီကြဖို့ရုရှားနိုင်ငံနဲ့ဆွေးနွေးသွားမယ်လို့သမ္မတဥပမာကပြောပါတယ်။အမေရိကန်နိုင်ငံနဲ့မဟာမိတ်တွေရဲ့လုံခြုံရေးအတွက်တေချာအောင်လှုပ်ဆောင်တာနဲ့ခိုင်မာပြီးဗျူဟာမြောက်တဲ့ကာဝေးစနစ်ကိုထိန်းသိမ်းထားတဲ့တစ်ချိန်တည်းမှာပဲနျူကလ িয়ার လက်နက်တွေကိုရှော့ချလို့ရနိုင်တယ်လို့သမ္မတဥပမာကပြောပါတယ်။သမ္မတဥပမာရဲ့အဆိုပြုချက်အရအမေရိကန်နဲ့ရုရှားတို့အကြားရရှိထားတဲ့ New Start လို့ခေါ်တဲ့သဘောတူညီချက်ပါသတ်မှတ်ချက်တွေနဲ့နျူကလ িয়ার ထိပ်ဖူး၃ပုံတစ်ပုံရှော့ချကြမှာဖြစ်ပါတယ်။2009ခုနှစ်မှာချုပ်ဆိုခဲ့တဲ့အဲ့ဒီသဘောတူညီချက်အရအမေရိကန်နဲ့ရုရှားတို့ပိုင်ဆိုင်ထားတဲ့မဟာဗျူဟာမြောက်နျူကလ িয়ার ထိပ်ဖူးအရေးအတွက်ကို2018ခုနှစ်မတိုင်ခင်၃ပုံတစ်ပုံရှော့ချကြမှာဖြစ်ပါတယ်။ရုရှားအစိုးရအနေနဲ့သူတို့ရဲ့မဟာဗျူဟာမြောက်ကာကွယ်ရေးစနစ်ကိုအနောက်ရှက်ခံမှာမဟုတ်သလိုရုရှားရဲ့နျူကလ িয়ার တပ်အင်အားထိရောက်မှုရော့ကျစေမယ့်ကိစ္စကိုခွင့်ပြုမှာမဟုတ်ဘူးလို့သမ္မတဥဘာမားဘာလင်မြို့မှာစကားမပြောခင်လေးမှာပဲရုရှားသမ္မတဗလာဒီမီပူတင်ကပြောဆိုခဲ့ပါတယ်။သမ္မတဥဘာမားရဲ့ဒီမင်ကွန်းဟာကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျွန် F. ကနေဒီဒီဘရန်ဒန်ဘတ်ဂိတ်မှာပဲကျွန်တော်ဟာဘာလင်မြို့သားဖြစ်တယ်လို့သမိုင်းဝင်မင်ကွန်းပြောကြားပြီးနှစ်ပေါင်း50လောက်အကြာမှာပြောကြားတာလည်းဖြစ်ပါတယ်။1989ခုနှစ်တုန်းကလည်းအမေရိကန်သမ္မတရော်နယ်ရေဂင်ကအဲ့ဒီအချိန်တုန်းကဆိုဗီယက်ခေါင်းဆောင်မီခေးလ်ဂေါ်ဗာချော့ဖ်အနေနဲ့ဘာလင်တိုင်းကြီးကိုဖြိုချပေးပါလို့တောင်းဆိုတဲ့သမိုင်းဝင်မင်းကွန်းကိုပြောကြားခဲ့ပါသေးတယ်ခင်ဗျာ။